ဂျပန်နိုင်ငံတိုကျိုမှာကျင်းပမယ်အိုလံပစ်အားကစားပွဲတွေကိုလာရောက်အားပေးလို့သူတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးထိုးထားပြီးသားအထောက်အထားဒါမှမဟုတ်လဲကိုဗစ် -19 ကင်းရှင်းကြောင့်အထောက်အထားတွေပြသဖို့လိုအပ်လာနိုင်တယ်ဆိုဂျပန်သတင်းစာတစ်ကောင်ကဖော်ပြပါတယ်။တရားနဲ့တရားလဝါချင်းရိုက်တဲ့ high fight လုပ်တာတွေအော်ဟစ်အားပေးတာတွေနဲ့စားတောက်တာတွေလိုကိစ္စတွေအပါအဝင်နောက်ထပ်တမ်းမြစ်ချက်တွေလည်းချမှတ်ဖို့ဂျပန်အစိုးရတာဝန်ရှိသူတွေကစဉ်းစားသုံးသပ်နေကြောင်းယူမီယူရီရှင်ဘွန်သတင်းစာကတင်းနှာနေမှာဖော်ပြတာပါ။ဂျပန်နိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးစုံကနှိပ်ကွင်းနေပြီးကူးစက်မှုအသစ်ကလည်းထပ်ဖြစ်နေတာကြောင့်အိုလံပစ်ပွဲတော်ကျင်းပမယ့်ကိစ္စကိုလူလူကြားဆန့်ကျင်လာနေချိန်မှာတမ်းမြင့်ကန့်သက်ချက်တွေချမှတ်မယ်ဆိုတဲ့သတင်းတွေကြောင့်ကျင်းပဖို့ပြင်ဆင်နေတဲ့အိုလံပစ်အားကစားပွဲတွေအပေါ်ပိုပြီးတော့မကြေမနက်ဖြစ်လာနိုင်တယ်ဆိုလဲသုံးသပ်သူတွေကပြောပါတယ်။တိုကျိုမြို့တော်အပါအဝင်နိုင်ငံတွင်းကဒေသတချို့မှာပါမီလာခုံပိုင်းဖြင့်အရေးပေါ်အခြေအနေကြီးညာထားတာကနေအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားတွေမတိုင်ခင်တလလောက်အလိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေထပ်တိုးထားပါတယ်
။ဟိုကိုတော့တိုကျိုအိုက်ချင
်းဟိုကိုတော့တိုကျိုအိုက်ချင်းကျိုတိုအိုဆာကာဟိုကျိုအိုကာယာမာဟီရိုရှိမာနဲ့ဖူကူကာဒေသတွေကိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေတိုးမြင့်ကြောင်းဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေရှူဂါကမေလ28ရက်နေ့ကကြေညာခဲ့တာပါ။ပြည်ပပွဲကြည့်တိရစ္ဆာန်တွေကိုတော့တိုကျိုအိုလံပစ်မှာလာရောက်ကြည့်ရှုခွင့်ပိတ်ပင်ထားပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးဆောင်တိုကျိုအိုလံပစ်ပွဲတော်ကိုတနည်းဆိုင်းငံ့ခဲ့ပြီးတဲ့နောက်ပြန်ပြီးတော့ကျင်းပဖို့စီစဉ်ထားတာပါ။နီကီသတင်းစာကတနည်းအားဖြင့်ထုတ်ပြန်လိုက်တဲ့လူမှုသဘောထားစစ်တမ်းမှာတော့အိုလံပစ်ပွဲတော်ကိုထပ်ပြီးတော့ဆိုင်းငံ့ဖို့ဓမ္မဖို့လဲဖြတ်သိမ်းဖို့လိုလားသူက60ရာခိုင်နှုန်းကျော်ရှိပြီးစီစဉ်ထားတဲ့အတိုင်းကျင်းပဖို့သဘောထားပေးသူက34ရာခိုင်နှုန်းပဲရှိပါတယ်။တိုကျိုအိုလံပစ်အားကစားပွဲတော်တွေအတွက်အဓိကပံ့ပိုးတဲ့အစားအိမ်ရှင်ပုံသတင်းစာကပြီးခဲ့တဲ့သတင်းပတ်အေဒီတာအပေါ်မှာ COVID-19 ပြဿနာဆိုးလာနေတာကြောင့်အိုလံပစ်ပွဲတော်ဖျက်သိမ်းဖို့တောင်းဆိုထားတာပါ။ဆရာဝန်6000ကျော်လောက်ပါတဲ့တိုကျိုဆရာဝန်များအသင်းကလည်းအိုလံပစ်ပွဲတော်ဖျက်သိမ်းရေးအိုလံပစ်ကော်မတီကိုစီရင်ပြောဆိုဖို့ဝန်ကြီးချုပ်ကိုတောင်းဆိုထားပါတယ်ရှင်။